စစ်တပ်အာဏာသိမ်းကြတဲ့ကမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးခဲ့တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးသောမတ်စ်ဘိုက်ဒါနဲ့တွေ့ဆုံဆွေးနွေးခဲ့ရတာကိုတံပိုးထားပါကြောင်းအမေရိကန်ကွန်ဂရက်စီနိတ်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကဧပြီလ6ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာတပ်မတော်ဟာစစ်အာဏာသိမ်းပြီးကြတဲ့ကအတိုက်ခံတွေကိုအရှိန်မြင့်ပြီးအကြမ်းဖက်ဖိနှိပ်နေတယ်လို့လည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်။အဲ့ဒီအထက်မှာဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်းနဲ့နိုင်ငံရေးအကျဉ်းသားတွေကိုဆက်လက်ဖမ်းဆီးထားတယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီလိုလုပ်ခဲ့တာဟာစစ်ကောင်စီကိုရှောင်ကွင်းကျော်လွှားပြီးမြန်မာပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာလည်းဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီအတွက်အမေရိကန်ပြည်ထောင်စုနဲ့မိမိတို့ဒေသတွင်းကမဟာမိတ်တွေကနေပုံမိုပြီးစ조사လှုပ်ဆောင်ကြဖို့အတွက်တန်အမတ်ကြီးနဲ့မိမိတို့ဆွေးနွေးခဲ့တယ်လို့လည်းရေးသားထားပါဗျ။အဲ့ဒီအတွက်မိမိရဲ့မဲဆန္ဒနဲ့ဖြစ်တဲ့ကင်တာဂီပြည်နယ်မှာရှိကြတဲ့မြန်မာနိုင်ငံသားတွေနဲ့အတူမြန်မာပြည်ဒီမိုကရေစီရေးအတွက်ပန်းတိုင်ရောက်တဲ့အထိဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါဗျ။